Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ13ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25ရူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တာညူပါ။အမေရိကန်ပြည်တော်စုမှာအစိုးရလုပ်ငန်းတွေရန်နာထားတဲ့အဖြစ်အခုတနင်္ဂနွေနေ့မှာ23ရက်ထဲဝင်လာပြီဖြစ်ပါတယ်။နောက်ရှေ့လယ်ပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဟာအခုကာတာနိုင်ငံကိုဆက်ရောက်နေပါတယ်။အစ္စရေးအနေနဲ့ဆီးရီးယားနိုင်ငံတွင်းမကြာခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တာဟာအီရတ်လက်နက်တွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။စားတဲ့ဒီသတင်းတွေကိုကိုနိုင်တဲ့အတူကြီးညာပေးတော့ရှိပါတယ်မဆင်။
ဟုတ်ကဲ့ပါရှင်ဒီကနေ့ညနေပိုင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ခုနှစ်နှစ်ကြာရပ်ဆိုင်းခဲ့ရတဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငိမ့်ငိမ့်လှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေရဲ့သဘောထားကဘယ်လိုရှိပါသလဲ
ကျမတို့ဒီတလောက်ကတော့ဘသူအားမှဒီမြစ်ဆုံစီမံကိန်းကိုပြန်လုပ်ဖို့အတွက်မြေလိုအကြောင်းဖိဆက်ကြပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူးဒါဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးပဲကျမကတော့ပြောတင်တယ်အားကြောင့်လေဆိုတော့ကျမတို့
ကချင်ငိမ့်ငိမ့်လှုပ်ရှားသူမှမေးစပယ်ဖြူပြောထားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူတတိုင်းကာဖို့အတုံးစီကိုလွှတ်တော်ကအတိမပြုတ်ဘူးဆိုရင်သမ္မတရဲ့လုံပိုင်ခွင့်အရသမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်လို့ချင်းချောက်ပြောဆိုတဲ့အပေါ်မှာနိုင်ငံတော်အရေးပေါ်အခြေအနေဆိုတာပါပါလေကြီးညာမယ်ဆိုရင်သမ္မတအနေနဲ့ဘယ်လိုလုံပိုင်ခွင့်နေရှိသလဲဆိုတာကိုဆွေးနွေးသုံးသပ်ထားတာကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်။အမေရိကန်ပြည်တော်စုမှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားတဲ့ဖြစ်ဟာအခုတနင်္ဂနွေနေ့မှာ23ရက်ထဲကိုဝင်လာပြီဖြစ်လို့ပဲ။ဒါဟာဆိုရင်တော့အမေရိကန်သမိုင်းမှာရက်ကြာဆုံးအစိုးရလုပ်ငန်းတွေရန်နာထားတဲ့ဖြစ်ရဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တီနဲ့သူရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့စနေနေ့မှာလည်းမှတ်ချက်တွေရေးသားပါတယ်။နေဇာယောပြည်တွင်းမှာပါတိုင်းပြည်ရဲ့အခြေအနေတွေကိုကူညီကဲ့တင်နိုင်ဖို့ဒီမိုကရက်ခေါင်းဆောင်တွေကိုသူ့အနေနဲ့အင်ပီရိုကနေပြီးတော့စောင့်နေပါတယ်ဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချော့ရှူမာတို့ကိုမြည်တက်ပြီးတော့ရေးပါတယ်စနေမနေ့ပိုင်းတုန်းကရေးထားတာမှာတော့တောင်ပိုင်းနေဆက်မှာလူသားရပ်တည်မှုဆိုင်ရာအကြက်တဲကြီးကြီးမားမားရန်ဆိုင်နေရတယ်ဒီမိုကရက်အမတ်တွေနဲ့သူတို့အားလဲရက်ကနေအလုပ်ကိုပြန်မလာကြဘူးဆိုရင်တော့အချိန်အကြာကြီးကိုရပ်ဆိုင်သွားနိုင်တယ်လို့လည်းရေးပါတယ်သူ့အနေနဲ့ကတော့အင်ပီရိုမှာလက်မှတ်ထိုးဖို့စောင့်နေတယ်အောင်းနဲ့အထက်လွှတ်တော်ကတော့တောက်ကြနေကလေးကရန်နာထားပြီးတော့လာမယ့်တနင်္လာနေ့မှာသူတို့လုပ်ငန်းတွေပြန်စလိမ့်မယ်လို့သူ့ရဲ့ Twitter အကောင့်မှာရေးထားပါတယ်။အမေရိကန်ပြောင်စုနဲ့မက္ဆီကိုနယ်စပ်ကြားတတိုင်းဆောက်လုပ်ရေးအတွက်ဒေါ်လာ 5.9 ဘီလီယံသမ္မတကနေပြီးတော့လွှတ်တော်ထံတောင်းခံထားတာကိုအောက်လွှတ်တော်ဘက်ကညင်းရကနေပြီးတော့ခုလိုမျိုးအစိုးရလုပ်ငန်းတွေရန်နာထားရတဲ့အထိဖြစ်ခဲ့ပါတယ်။သမ္မတထရန့်ဟာသူ့ရဲ့မဲဆွဲစည်းဝေးကာလမှာသူ့ရဲ့ဆိုရာဇဝတ်သားတွေရန်ကာကွယ်ဖို့အတွက်ဒီတတိုင်းလိုအပ်တယ်ဆိုပြီးတော့လူတွေကိုစီအောင်ပြောဆိုခဲ့တာပါ။လက်ရှိအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ထားတာကြောင့် Federal ဝန်ထမ်း 8,000 တိခါမှာခင်ဗျာ Federal ဝန်ထမ်း 8,000 လောက်ကိုထိခိုက်ညှစ်နာနေပါတယ်။တချို့ကအလုပ်မလာရလို့ပဲတချို့ကတော့အလုပ်လာပြီးမဲ့လည်းလစာမရဖြစ်နေပါတယ်။လစာတွေလည်းဘယ်တော့ပြန်ရမလဲဆိုတာမသိမကြဖြစ်နေတော့ဖြစ်ပါတယ
်။ American ပြည်တော်စုမှာသမ္မတဒေါ်နယ် Trump ကပြည်တော်စုစုံစမ်းစစ်ဆေး Bureau FBI ကြီးကဲ James Comey ကိုဖြုတ်လိုက်တဲ့အခါမှာ FBI ရာရှိတွေလန့်သွားပြီးတော့သမ္မတဟာ American ပြည်တော်စုအကျိုးစီးပွားကိုပျက်စီးအောင်များလုပ်နေသလားလို့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတထရမ့်ဟာတည်တည်ကြီးနဲ့များရုရှားအတွက်လုပ်ပေးနေသလားဒါမှမဟုတ်လဲသူစိတ်မပါပါမဲ့လဲရုရှားဆိုရရဲ့ချုပ်ကန်မှုခံရသလားဆိုတာထောက်လန်းရေးအရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေနဲ့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုမေးမြန်းပြီးတော့တောက်ကြနေကသတင်းမှာဖော်ပြခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နောက်ရှက်ချင်းရှိမရှိဆိုတာနဲ့ဆက်ဆက်ပြီးတော့2018ခုနှစ်ကမစ္စတာကိုမီကိုဖြုတ်ခဲ့ပြီးတဲ့နောက်သူတို့အနေနဲ့စိုးရိမ်ခဲ့ကြတာဖြစ်တယ်ဆိုပြီးအဲ့ဒီအရာရှိတွေက New York Times ကိုပြောပါတယ်ကူလိုမစ္စတာကိုမီကိုရာထူးကနေဖြုတ်တာဟာသမ္မတအနေနဲ့တရားစီရင်ရေးကိုအနောက်ရှက်ပေးရရောက်သလားဆိုပြီး FBI ကစုံစမ်းစစ်ဆေးခဲ့ကြတယ်လို့လည်းတရားရေးအာဏာပိုင်တွေကအရင်ကအတည်ပြုထားတာရှိပါတယ်။ဒါပေမဲ့အများပြည်သူကိုမထုတ်ပြန်တဲ့ကိစ္စတစ်ခုကတော့သမ္မတရဲ့လုပ်ရက်တွေကနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေသလားဆိုတာကိုသိဖို့စုံစမ်းမှုတွေလုပ်နေတဲ့ကိစ္စပဲဖြစ်တယ်လို့ New York Times သတင်းစာကဆိုပါတယ်။သမ္မတထရမ့်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကိုအသုံးမချတဲ့သတင်းစာမှရေးထားတာရည်ထားလို့သိရတာဖြစ်ပြီးတော့ FBI ညွှန်ကြားမှုဟောင်းမစ္စတာကိုမီဟာလောကကိုအသုံးပြလို့အလုပ်ဖြုတ်ခံရတာဖြစ်ပြီးဒါကိုသူတို့ကဘာအကြောင်းပြချက်ဘာသက်တည်မှမရှိဘဲစုံစမ်းစစ်ဆေးနေကြတယ်ဆိုပြီးတော့ Twitter ကနေတုံ့ပြန်လိုက်ပါတယ်ခင်ဗျာ
အရှေ့လယ်ပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးပေါမ်ပီယိုဟာအခုကတ္တာနိုင်ငံကိုဆက်ရောက်နေပြီးတော့ကတ္တာနိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။မနေ့ကတော့တူရကီနဲ့အာရဗ်စစ်ပွဲများပြည်တော်စုမှာသူရှိခဲ့တာပါ။ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းပြီးရင်ဆီးရီးယားမှာရှိတဲ့ကတ်လက်နိုက်ကင်တွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာအမေရိကန်နဲ့တူရကီအကြားသဘောတူညီချက်ရနိုင်မယ်သူအနေနဲ့ယုံကြည်ထားတယ်လို့တူရကီနိုင်ငံမှာရှိစဉ်ကသူပြောခဲ့ပါတယ်။တူရကီနိုင်ငံမှာတူရကီနိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံစကားပြောဆိုခဲ့ပြီးတဲ့နောက်ဖြစ်နိုင်ခြေသဘောတူညီချက်တစ်ခုရဖို့အတွက်သူတို့ကြိုးစားလှုပ်ဆောင်နေတယ်လို့ဆိုပါတယ်။တူရကီအနေနဲ့သူတို့ရဲ့တိုင်းပြည်ကိုကာကွယ်နိုင်တယ်လို့တစ်ဖက်မှာလည်းသူတို့အတွက်အန္တရာယ်မရှိတဲ့ကလက်နက်ကင်တွေကိုခွင့်ပြုထားမယ်ဆိုရင်ဒီလိုသဘောတူညီချက်ရလာနိုင်တယ်လို့ကမ်းနိုင်ငံကြီးဝန်ကြီးကပြောခဲ့ပါတယ်။ Syria နိုင်ငံမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာ American တပ်တွေနဲ့အတူမဟာမိတ်ဖြစ်တဲ့လက်တွဲခဲ့တဲ့ကလက်နက်ကင်တွေကိုပြစ်မှတ်ထားမှာမဟုတ်ဘူးလို့လည်းဒီကမှာခင်ဗျလက်တွဲခဲ့တဲ့ဒီကလက်နက်ကင်တွေကိုပြစ်ထားမှာမဟုတ်ဘူးလို့လည်းနိုင်ငံကြီးဝန်ကြီးပေါမ်ပီယိုကပြောပါတယ်။တူရကီအနေနဲ့ကတော့ဒီဆီးရီးယားမှာရှိတဲ့ကတ်အုပ်စုတွေကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတယ်လို့သူတို့ကတိုက်ခိုက်နှိမ်နင်းမယ်ဆိုပြီးတော့လည်းပြောနေတာပါ။ဒါကြောင့်လဲဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်သိမ်းမှမယ်ဆိုရင်အဲဒီကကတ်တပ်ဖွဲ့ဝင်တွေပို့ပြီးတော့အနေအကျီလာမယ်အခြေအနေရင်ဆိုင်နေရတာဖြစ်ပါလေခင်ဗျာ
။ပြင်သစ်သမ္မတအမန်နျူရယ်မက်ခရွန်ရဲ့စီးပွားရေး policy တွေကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဘော့ဆင်ထားသူတွေတရင်ပတ်ကိုပတ်မြောက်ဖြစ်တဲ့ဇနီးနေ့ကထောင်ထဲခြီးတဲ့သူတွေဆက်လက်ဆန္ဒပြခဲ့ကြတာမှာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မြို့တော် Paris အပါဝင် Bourges Rouen Marseille Toulouse တဲ့မြို့တွေမှာကြိုကြားကြိုကြားထိတိုက်ရင်ဆိုင်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာ Paris မြို့အရှေ့ပိုင်းမှာရှိတဲ့ဗန္ဒာယေးဝန်ကြီးရုံးကနေမြို့ရဲ့အနောက်ဘက် Arc de Triomphe လို့ခေါ်တဲ့ဒီအောင်ပွဲခံမဦးဘက်ကိုငြင်းညမ်းစွာနဲ့ခြိတက်ခဲ့ကြပါတယ်။အောက်ဒီထရိုင်အောင်ဝဲခံမဟုအနီရောက်တဲ့အချိန်မှာတော့ရဲတပ်ဖွဲ့ဝင်နဲ့ဆန္ဒပြတဲ့သူတွေကြားထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဂဲဒီတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအမျက်ယူပုံးနဲ့မီးသတ်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။တညက်ကကားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုရှောင်းစလီသေးလမ်းမကြီးပေါ်ကိုတွားလို့မရအောင်အနီးနားကလမ်းတွေကနေပိတ်ဆို့ထားခဲ့ကြပါတယ်။အဲ့ဒီနီးဝန်းကျင်မှာမော်တော်ကားတွေတွာလာခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်။လူပေါင်း 32,000 လောက်ပါဝင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလူ100လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြည်သက်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်အစ္စရေးနေတဲ့ဆီးရီးယားနိုင်ငံတွင်မကြခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တဲ့နေရာမှာဒါဟာအီရန်လက်နက်တွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကပြောပါတယ်။ပြီးခဲ့တဲ့36နာရီအတွင်းကဒမတ်စကတ်နိုင်ငံတကာလေဆိပ်ကအီရန်လက်နက်တွေတူလောင်ထားတဲ့အီရန်လက်နက်တိုက်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့တနင်္ဂနွေနေ့အစ္စရေးအစိုးရအဖွဲ့အစည်းအဝေးတွင်မှအစ္စရေးဝန်ကြီးနေတန်ယာဟူးကပြောသွားတာပါ။ဆီးရီးယားနိုင်ငံတွင်အခုလိုမျိုးအစ္စရေးရဲ့တိုက်ခိုက်မှုမျိုးဟာဆက်ဆက်ပါပါလုပ်ရဖြစ်တယ်လို့လည်းအစ္စရေးဘက်ကဆိုပါတယ်။ဒါပေမဲ့လည်းအစ္စရေးတွေဟာကြီးညာပြောဆိုတာမလုပ်ဘဲနဲ့ပြစ်မှတ်ထောင်ကနန်းလောက်ကိုတိုက်ခိုက်ခဲ့တယ်လို့ဂျာရူကနေထွက်တော်မယ့်အစ္စရေးစစ်တပ်အကြီးအကဲတူဖြစ်တဲ့ဒုတိယဗိုလ်ချုပ်ဂျီဂတ်တီအီဆန်ကော့ကနယူးယောက်ထိုင်းနဲ့တွေ့ဆုံမေးမြန်းငန်းတစ်ခုမှာပြောသွားပါတယ်။အခုလိုတိုက်ခိုက်မှုတွေဟာဆီးရီးယားနိုင်ငံတွင်းကအီရန်တို့ရဲ့လူရက်ကိုတုံ့ပြန်သွားဖို့အတွက်အစ္စရေးဘက်ကပိုင်းဖြတ်ထားချက်ဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကတင်းငွေနေနေမှာပြောပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့ဒမတ်စကတ်မှာရှိတဲ့လေဆိပ်အနီးနဲ့ဒမတ်စကတ်တောင်ပိုင်းမှာရှိတဲ့ကစ်ရှွာဒေသတဝိုက်မှာအစ္စရေးကပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။နောက်ထပ်အစ္စရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ဒီလက်ဗနင်နိုင်ငံတွင်းကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ Hezbollah စစ်သွေးကြွတွေရဲ့6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကို Israel ကတွစ်ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့ Israel စစ်တပ်ဘက်ကကြေညာတာပါ။အဲ့ဒီမြောက်လှိုင်ကူကို Lebanon အိမ်တလုံးအောက်မှာတွစ်ရှိပြီးတော့အဲ့ဒီကူဟာ Israel ပိုင်တဲ့ထက်ကိုဖောက်လုထားတယ်လို့ Israel စစ်ဖက်ပြောခွင့်ရသူ Jonathan Korikas ကတင်းဦးနေနေမှာပြောပါတယ်။ Lebanon နိုင်ငံမှာအခုလိုမျိုး Hezbollah တို့ရဲ့မြောက်လှိုင်ကူတွေကိုစုံစမ်းထောက်လှမ်းပြီးတော့ဖျက်ဆီးပစ်တာတွေကိုဒဇမလကလေးကစပြီးတော့ Israel ဘက်ကနေပြင်းပြင်းထန်ထန်စစ်ဆင်ပြုလုပ်လာတာဖြစ်ပါတယ်။အဲ့ဒီလှိုင်ကောင်းတွေကနေပြီးတော့အစ္စရေးနိုင်ငံတွင်တိုက်ခိုက်မှုတွေလုပ်ဖို့စစ်သွေးကြွတွေကိုခိုးသွင်းနိုင်ဖို့အစ္စဘိုလာတို့ဘက်ကကြိုးပမ်းနေတာဖြစ်တယ်လို့ဆိုပြီးတော့အစ္စရေးဘက်ကဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
မျိုးသမီးခွင့်ရဟာလူခွင့်ရဖြစ်တယ်လို့ကနေဒါနိုင်ငံအနေနဲ့အခိုင်အမာယုံကြည်ကြောင်းကနေဒါနိုင်ငံရဲ့ဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။ဆော်ဒီနိုင်ငံကမျိုးသမီးငယ်လေးတဦးကိုအသက်အန္တရာယ်ချင်းချောက်မှုခံရလို့ကနေဒါနိုင်ငံကိုထွက်ပြေးလာပြီးရဲ့နောက်မှာကနေဒါနိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်တာပါ။ထိုင်းနိုင်ငံကနေကနေဒါနိုင်ငံတိုရွန်တိုမြို့ကိုစနေနေ့မနက်ကရောက်ရှိလာခဲ့တဲ့အသက်18နှစ်အရွယ်ရဟတ်မိုဟာမက်အယ်ခနန်ကိုကနေဒါနိုင်ငံရဲ့ဝန်ကြီးခရိုက်ရှာဖရီလန်ကတွေ့ဆုံခဲ့ပါတယ်။ဒါနဲ့ဆိုရင်မူကြောင့်မိသားစုစီကနေထွက်ပြေးလာတဲ့သူမကိုကနေဒါနိုင်ငံကလည်းခုံလုံွက်ပေးခဲ့ပါတယ်။ကနေဒါနိုင်ငံကိုရောက်ရှိလာခဲ့ပြီးတဲ့နောက်သူမဟာသတင်းတော်တွေနဲ့ခေတ္တတွေ့ဆုံခဲ့ပေမဲ့ခီးအလွန်ပန်းနေတာကြောင့်မိသားရင်းနဲ့စကားပြောဆိုဖို့တော့ငြင်းဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံပါဝင်တခြားနိုင်ငံအတော်များများကလည်းသူမကိုခုံလုံွက်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့စကားပြောဆိုခဲ့တာလည်းရှိခဲ့ပါတယ်။အခဏဟာကုဝေးနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဇန်နဝါရီ5ရက်နေ့မှာရောက်ရှိခဲ့ပေမဲ့ထိုင်းနိုင်ငံကဝင်ခွင့်မပေးခဲ့တာကြောင့်သူမဟာလေးရက်ကဟိုတယ်အခန်းမှာနေပြီးတော့ Twitter ကနေသူမရဲ့ဓာတ်ပုံတွေတင်ပြီးအခြေအနေကိုပြောခဲ့ရတာကနေကဘာတဝမ်းကသူမကိုအာယုံစိုက်တာခံရပြီးထိုင်းအာဏာပိုင်တွေကလည်းနောက်ပိုင်းမှာဆော်ဒီနိုင်ငံကိုပြန်မလွတ်ပဲနဲ့သူကိုပြည်ဝင်ခွင့်ပေးခဲ့တာပါ။သူမိသားစုကသူမကိုညှဉ်းပန်းနှိပ်စက်တယ်လို့ဆွဆွဲပြောဆိုလိုက်ပြီးတော့ဆော်ဒီနိုင်ငံကိုပြန်ခေါ်ဖို့ထိုင်းနိုင်ငံကိုလိုက်လာခဲ့တဲ့သူမရဲ့ဖခင်ကိုလည်းအယ်ကနန်ကတွေ့ဖို့ညှင်းဆိုခဲ့ပါတယ်ခင်ဗျာ။
ကုကုနိုင်ငံအရှိမြောက်ပိုင်းမှာတော့ Ebola virus ကြောင့်လူပေါင်း600ကျော်ဖျားနာနေပြီးတော့368ဦးထက်မနည်းသေဆုံးခဲ့ကြတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ရောဂါကာကွယ်ဆေးပီးတာပါဝင်ကျန်းမာရေးရဆောင်ရွက်မှုတွေလုပ်ပေမဲ့လို့ဒေသတွင်းမှာရှိတဲ့ပြည်ပခါတွေကြောင့်ရောဂါပိုးထိန်းချုပ်နိုင်ဖို့အတောကိုခက်ခဲနေတယ်လို့သိရပါတယ်။ကုကုနိုင်ငံမှာ Ebola virus ကို1986ခုနှစ်ကပထမဆုံးကြိမ်တွေ့ခဲ့ရတာဖြစ်ပါတယ်။virus ပိုးပြန့်နေတဲ့ Ebola မြစ်ကိုဆွဲပြူပြီးတော့ယောဂကူလည်း Ebola ယောဂဆူပြီးတော့အမည်ပေးခဲ့တာပါ။အဲဒီကနေပြီးတော့2013ခုနှစ်အထိကိုယောဂတွေကာကွယ်ဆေးရောကုသနိုင်တာရောမလုပ်ခဲ့ပါဘူး။ဒါကြောင့်မလို့ယောဂရှိတဲ့လူမှုဝန်ကြီးကိုထိန်းချုပ်တာမျိုးပဲလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းယောဂပိုးကသိပ္ပံပညာရှင်တွေလေ့လာမှုတွေလုပ်ခဲ့ပြီးတော့ယောဂကူဘယ်လိုထိန်းနိုင်မလဲဆိုတဲ့နည်းလမ်းတွေကိုအခုရှာဖွေနေကြဆဲဖြစ်ပါလိမ့်ခင်ဗျာ
။ UAE နိုင်ငံမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ကာတာနဲ့မြောက်ကိုရီးယားအသင်းတို့ကစားနေပြီးတော့ဒုတိယပိုင်းမိနစ်50ရောက်လာ50ကျော်လာတဲ့အချိန်ထိကာတာအသင်းက3ဂိုးကိုမရှိနဲ့ဥဆောင်နေပါတယ်နောက်ပိုင်းပွဲတွေမှာတော့ဂျပန်နဲ့အိုမန်ဥဇ်ဘက်ကစ္စတန်နဲ့တာကမင်နစ်စတန်တို့ကစားဖို့ရှိပါတယ်စပိန်လာလီဂါမှာတော့အက်တလက်တီကိုမက်ဒရစ်နဲ့လီဗန်တီတို့ကစားနေပြီးတော့အခုအချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်သေးပဲရှိနေပါတယ်ခင်ဗျာ
တင်းငွေညဉ့်နေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကုသညုံနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုရင်ဆုံးသောသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ခုနှစ်နှစ်ကြာရပ်ဆိုင်းခဲ့ရတဲ့မြေဆုံရေအားလျှပ်စစ်ဆေးမှန်ကိန်းနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေဘက်စန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တဲ့ဆိုတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြေဆုံအရေးဟာအားလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်သင့်မလုပ်သင့်လူထုသဘောထားပြည်သူဆန္ဒကိုကောက်ခံသင့်တယ်လို့လည်းတိုက်တွန်းကြပါရစေ။အသေးစိတ်ကိုမဆုမုံကတင်ပြပေးထားပါရရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကတူသွားခဲ့တဲ့ကချင်ပြည်နယ်မြကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအသီးသီးအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ရုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်မွေးဇေဝတက်ဖြတ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်ပြေးဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာနေရရင်ကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြန်မာအစိုးရတက်မတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေတဲ့အဓိကရင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရပ်ဆိုင်းထားရတဲ့မြစ်စုံရေအားလျှပ်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်စုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှပ်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်စုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာက ပြင်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြေဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြေဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပယ်ချလိုက်ကြပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒစိုက်မတ်မတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြေဆုံအရေးဟာအလုံးရဲ့အရေးဖြစ်တာကြောင့်ဒီမြေဆုံစီမံကိန်းပြန်လည်စတင်မဲ့ကိစ္စကိုကန့်ကွက်ကြောင်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူတဦးဖြစ်တဲ့ကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီတလောက်ကတော့ဘသူအားမှဒီမြစ်စော်စီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိစတာပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးလို့ပဲကျွန်မကတော့ပြောတင်တယ်။အားကြောင့်လဲဆိုတော့ကျွန်တော်တို့တစ်ချင်ချင်းပြည်နယ်မှာရှိရဲ့ဒေသခံတွေပဲမဟုတ်ဘူး။မြစ်စော်အရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့။ဒေသခံတွေကဟိုသဘောတူရဲဆိုတဲ့ဟာကိုကျွန်တော်တို့ကတော့သူတို့ဘာအထောက်အထားနဲ့ပြောရလဲပေါ့နော်။အားဆိုကျွန်တော်တို့ဒီကချင်ငိမ့်သေးလေးလုပ်တဲ့အဲတကြလှူရှာတဲ့သူတွေရောပြီးတော့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်တော့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့လှူရှာတဲ့အဲရဲတမှုဆက်စီရှိရလေကျမတို့ဒီတလောက်ကတော့ဘသူအားမှဒီမြစ်စုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ဒီလိုအကြောင်းဖိစတာပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး
သူကမြန်မာအစိုးရကိုလည်းဒီသဘောထားတွေကိုဝိုင်းပြီးတော့ပြောပေးပါဆိုပြီးတော့သူတွေ့ခဲ့တဲ့ဒီနိုင်ငံရေးအဖွဲ့တွေလည်းသူတိုက်တွန်းခဲ့တယ်ဆိုပြီးပြောထားတယ်ဆိုတော့ NND အစိုးရအနေနဲ့ရောမှဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဘလို့အများရက်တီဆောင်ရွက်တဲ့လို့ဒီအကြံပေးချင်တာရှိပါလဲမှဒီမြေဆုံနဲ့ပတ်သက်ပြီးတော့
ချင်းပြည်နယ်မှာရှိရဲ့ဒေသခံတွေပဲမဟုတ်ဘူးမြေဆုံအရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ NND အစိုးရပဲဖြစ်ဖြစ်ဘယ်သူပဲတက်လာတက်လာပါဒီဆုံးကိုကာကွယ်တင်တယ်ဟိုကာကွယ်မဲ့အစိုးရတွေဖြစ်တင်တယ်လို့ပြောတင်တယ်
ARD မြစ်စည်းစင်းမဲ့မြစ်ကြောင်းတလျှောက်တဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့အပြင်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြစ်ဆုံစီမံကိန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကရောကချင်ပြည်သူလူထုအပါအဝင်မြန်မာပြည်သူလူထုဘက်ကတခဲနဲ့ကန့်ကွက်ကြောင်းဆန္ဒသဘောထားတွေထုတ်ပြန်ခဲ့ကြပြီးဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိန်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကလည်းပြောပါတယ်တရုတ်စိုးရရဲ့အခုလိုမြစ်ဆုံစီမံကိန်းအပေါ်ပြန်လည်စတင်နိုင်ရေးတကြောပြန်ခြေလှမ်းလှမ်းလာတဲ့အနေအထားကိုတော့ဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ်
ဒါတော့တရုတ်နိုင်ငံတကတော့သူတို့ဘက်ကရင်းညွှန်းတဲ့သူဘက်ကစဉ်းစားရင်တော့လေသူတို့မှာနင့်လာတုံ့ရှုံမှုတွေရှိတာညှင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြက်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးကဆိုရယ်ဆန္ဒရှိတာတော့ဆရာတို့ကဘာမှဟိုကန့်ကွက်စရာအကြောင်းမရှိပါဘူးသူတို့လည်းဆရာတို့လည်းသူ့နေရာမှာဆိုရင်တော့ဒါအပြီးပြက်တစ်ခုဖြစ်စေချင်တာပေါ့ဆက်လို့မလုပ်တဲ့ပေါ့အဲ့တော့သူတို့ကတော့လုပ်ချင်တဲ့ဆန္ဒရှိမှာပေါ့လုပ်ချင်တဲ့ဆန္ဒဆိုတော့နှစ်ပိုင်းရှိမှာပေါ့ငွေကြေးဆုံးရှုံးလာတဲ့ကနိုင်ငံရေးရပေါ်ပြီးဆိုရှယ်မီဒီယာလိုဖြစ်တဲ့အခါကျတော့တို့နည်းနည်းလှုပ်ချင်တဲ့ဆန္ဒရှိပုံရပါတယ်။ဟုတ်ပြီအဲ့တော့ဒီသားကမဟုတ်ဘူးဆိုတာကသူတို့ဘလို့လက်ခံလဲပေါ့နော်။ဒီဖြစ်တူဖြစ်တယ်ဆိုတာဒီမြစ်ကြီးစုဖြစ်ခဲ့ရင်တော့ဒါအဆအဆုံးပေါ့။ဒါကိုမြစ်သားကနေပြီးတော့မြစ်ဆုံးကြီးလူတွေအကုန်လုံးကဒေသကလူတွေလို့ပဲယူဆရမှာပဲလေ။ဟုတ်တယ်မလား။ဟုတ်ဒါတော့ပြည်သူတွေရဲ့သဘောထားရဆုံးဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARD မြစ်ကြီးရဲ့မြို့နယ်တွေမှာဒါသူတို့ရဲ့ဆန္ဒသဘောထားကိုကောက်ခံလိုက်တော့ဟုတ်တယ်နော်။အဲ့တော့ဆန္ဒသဘောထားကိုကောက်ခံလိုက်တော့ပြည်သူတွေကလှုပ်ပါလို့ပြောရင်လည်းဒီပြည်သူသဘောထားတိုင်းပြည်သူဆိုတာတက်လို့ပေါ့။ပြည်သူများစုကမလှုပ်ချင်ပါဘူးလို့ပြောရင်မလှုပ်နဲ့ပေါ့။အဲ့လိုမလှုပ်ရင်ဘာဖြစ်လဲဆိုတော့ဆန့်ကျင်တာကလူငယ်စုကဆန့်ကျင်တာလူများစုကဆန့်ကျင်တာနဲ့တူပဲဝိဝါဒပွဲပြားနေမှာပေါ့။ဒါကြောင့်မလို့နော်။ဟိုပြုတ်တမန်ကြီးပြောလို့ဟိုကျွန်တော်ပြောလို့ပြည်တော်စုကိုအကြောင်းကြားပါလို့နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုကမကထလှုပ်ပြီးတော့ကျွန်တော်ပြောရဲဆန္ဒခံပဲလှုပ်ပါလို့ပဲဆရာဒါတိုက်တွန်းပြောချင်ပါတယ်
ဒီမြေဆုံစီမံကိန်းကို2008ခုနှစ်တုန်းကစတင်အကောင့်ထဲပေါ်ခဲ့ပေမဲ့လို့ကချင်ပြည်သူတွေပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအဖူအထေဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမရဦးထင်ကျော်လက်ထက်တုန်းက ARD မြေဆုံမြင့်ညာမြင့်ဝမ်းရေအားလျက်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်ရန်တင့်မတင်းဆိုတာကိုလေ့လာစီစစ်သုံးသပ်နိုင်မှုကိုလေကော်မရှင်တရဖွဲ့စည်းပေးခဲ့ပါတယ်ဒီမြေဆုံစီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေ့လာစီစစ်အပိုင်းတွေအားလုံးပြီးလို့ NND ဆိုရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှတစ်ပုဒ်ကိုတင်ဆက်ပေးပါမယ်
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနေကြားတိုင်းကာရေးအသုံးစီချထားရေးသမရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားသဘောတူညီချက်မရတာကြောင့်အစိုးရလုပ်ငန်းတချို့ယာယီရပ်ဆိုင်းထားရပါတယ်အစိုးရဝန်ထမ်း 38,000 လောက်လစာမဲ့ခွင့်ရပေးခံထားရတယ်လို့ဝန်ထမ်း 42,000 လောက်ဟာနှောင်ပြန်ရမှာမယ်ဆိုတဲ့အာမခံချက်မရှိဘဲလစာမဲ့အလုပ်လုပ်နေရပါတယ်သမရဒေါ်နယ်ထရမ့်ကတော့တိုင်းကာပို့အသုံးစီကိုလွှတ်တော်ကအတိမပြည့်ဘူးဆိုရင်သမရရဲ့လုတ်ပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်လို့ချိန်ချောက်ပြောဆိုထားတဲ့အပေါ်နိုင်ငံတော်အရေးပေါ်အခြေအနေဆိုတာဘာပါလဲကြီးညာမယ်ဆိုရင်သမရအနေနဲ့ဘယ်လိုလုတ်ပိုင်ခွင့်တွေရှိပါသလဲဒေါခင်စိုးဝင်းနဲ့ဦးသိန်းထိုက်ဦးတို့ဆွေးနွေးတင်ပြထားတာကိုနားဆင်ရပါမယ်ရှင
်ဒေါခင်စိုးဝင်းသမရဒေါ်နယ်ထရမ့်ကတော့သူတောင်းထားတဲ့မက္ကဆီကိုနဲ့တိုင်းကာပို့ကိစ္စအသုံးစီချမပေးဘူးဆိုရင်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးတော့ချိန်ချောက်ထားတယ်ဗျာနော
်ဟုတ်တယ်ကိုသိန်းရေတိုင်းပြည်မှာအရေးပေါ်အကျပ်တဲကြုံလာရတဲ့အချိန်ဒါမှမဟုတ်နိုင်ငံပေါ်ချိန်ချောက်မှုတစုံတရာရင်ဆိုင်ရတဲ့အတွက်ချက်ချင်းတုံ့ပြန်မှုလိုအပ်တယ်လို့သမရအနေနဲ့သတ်မှတ်မယ်ဆိုရင်ပေါ့လေအရေးပေါ်အခြေအနေကြီးညာခွင့်ပေးထားတဲ့ဥပဒေအတိုင်းလုပ်မယ်လို့ပြောနေတာအမေရိကန်ပြည်ထောင်စုမှာသမရဟောင်းဂျေရဖို့လက်ထက်1986ခုနှစ်စက်တင်ဘာလတုန်းကပြတ်ထန်းခဲ့တဲ့ဥပဒေပေါ့ရှင်
ဒီလိုနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုလို့ရှိရင်လွှတ်တော်ရဲ့အခန်းကဏ္ဍကရောဘယ်လိုရှိပါသလဲခင်ဗ
ျဒီလိုပါသမရရဲ့လုတ်ပိုင်ခွင့်ကိုအတည်ပြုတဲ့တစ်ချိန်တည်းမှာပဲလွှတ်တော်ကနေဒီလုတ်ပိုင်ခွင့်ကိုပြန်လဲထိမ့်ညီပိုင်ခွင့်လဲပြတ်ထန်းထားတယ်လို့ဆိုပါတယ်ဥပမာအရေးပေါ်အခြေအနေကြီးညာပြီးရင်ဆက်ထားမလားရုတ်သိမ်းမလားဆိုတာကိုလွှတ်တော်နှစ်ရက်စလုံးကမဲခွဲဆုံးဖြတ်ရတာလေအထက်လွှတ်တော်က6လတစ်ချိန်ဒီကြေညာချက်ကိုပြန်ပြီးသုံးသပ်ရတယ်လို့တစ်နှစ်ပြည့်လို့သမရကထပ်ပြီးတက်တန်းမတိုးဘူးဆိုရင်လေအလျို့အလျောက်ပြက်ပြဲသွားတယ်လို့ဆိုပါတယ်
။ဟုတ်ပါတယ်။ဒါပေမဲ့အဓိကညင်ပွားနေတာကသမရထရန်အနေနဲ့ကြေညာပိုင်ခွင့်ရှိမရှိဆိုတာကိုပါ။ဥပဒေကြောင်းအရတော့သမရအနေနဲ့လုပ်ပိုင်ခွင့်ရှိတဲ့အတွက်အရေးပေါ်အခြေအနေလိုအပ်လို့ကြေညာမယ်ဆိုရင်ကြေညာပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြောနေကြပါတယ်။ဒါပေမဲ့သူအကြောင်းပြနေတဲ့အမေရိကန်ပြည်ထောင်စုတောင်ဘက်နယ်စပ်ကအခြေအနေတွေကအမှန်တကယ်ရေးပေါ်အခြေအနေဟုတ်ရဲ့လားဆိုတာကိုအငင်းပွားနေကြတယ်ဗ
ျဟုတ်ပါတယ်ကိုသိန်းရေနိုင်ငံရဲ့တောင်ပိုင်းမှာရွှေ့ပြောင်းခြေချသူတွေရောက်လာပြီးတော့ဝင်ဖို့ကြိုးစားနေတာကြောင့်မလို့လူသားချင်းစာနာမှုအခြေအနေနဲ့အမျိုးသားလူမျိုးရေးဆိုင်ရာအရေးပေါ်အခြေအနေကိုရင်ဆိုင်နေရပြီလို့ဆိုပြီးတော့သမ္မတထရမ့်ကပြောနေတာပါရာဇဝတ်သားတွေတိုင်းပြည်တွေကိုဝင်တော့မယ်လို့သမ္မတထရမ့်ကပြောထားခဲ့တာပါလူကုန်ကူးတဲ့သူတွေလည်းရောက်လာမယ်မူရစေးဝါးတွေလည်းဝင်လာမယ်မက္ကဆီကိုဘက်ကနေအကြမ်းဖက်သမားတွေဖြတ်ပြီးတော့ဝင်လာနိုင်တယ်လို့လည်းသတိပေးနေတာပါဒါပေမဲ့လည်းအခုရောက်နေတဲ့ရွှေ့ပြောင်းဝင်ရောက်သူတွေဟာသမ္မတထရမ့်အစိုးရဘက်ကပြောနေတယ်လို့မဟုတ်ဘူးဆိုပြီးဒီမိုကရက်အမတ်တွေကညှင်းချက်ထုတ်နေကြတာလေ
ဒီနေရာမှာသမ္မတထရမ့်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်လွှတ်တော်ကဟန်တားနိုင်ပါမလားဆိုတာကိုလည်းလူတွေကသိကျင်နေကြတယ်ဗျသမရကရေးပေါ်အခြေအနေကြီးညာပေမဲ့လွှတ်တော်နေရာစလုံးမှာရှိတဲ့အမတ်အများစုကသဘောမတူကန့်ကွက်မယ်ဆိုရင်ကြီးညာချက်ကအထမမြောက်ပါဘူးလွှတ်တော်နေရာစလုံးရဲ့သုံးပုံနှစ်ပုံကကန့်ကွက်ဖို့တော့လိုပါတယ်ဒါပေမဲ့လည်း Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်အနေနဲ့သမရထရန့်ကတကယ်လို့ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်လည်းသူတို့ကတော့စန့်ကျင်မှုဖြစ်နိုင်ခြေမရှိသလောက်ပဲဆိုပြီးတော့လေးလာသူတွေကပြောနေကြပါတယ်
ဒီလိုသာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမရထရန့်အနေနဲ့ဘာတွေလုပ်ပိုင်ခွင့်ရှိမလဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုရင်သမရအနေနဲ့တိုင်းပြည်အတွင်းပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးကိုထိန်းချုပ်တာပုဂ္ဂလိကလုပ်ငန်းတွေနဲ့ပတ်သက်လို့စီးမြင့်တွေတတ်မှတ်တာပြည်ပကိုစစ်တပ်တွေဆစ်လွှတ်တာစတဲ့လုပ်ပိုင်ခွင့်အတော်များများဥပဒေအရအနှင်းထားပါတယ်သမရထရမ့်အနေနဲ့သူ့ဘက်ကလုတ်တင်တယ်လို့တက်တေပြတောင်းဆိုနိုင်တဲ့လုတ်ပိုင်ခွင့်နေတဲ့အတူဒီမိုကရက်အမတ်တွေကန့်ကွက်နေတဲ့မက္ဆီကိုနဲ့ဒတိုင်းကာရေးအသုံးစီခွဲရန်ချတုံးဆွဲနိုင်ခွင့်လည်းရသွားပါလိမ့်မယ်
။ဟုတ်ကဲ့ဒေါခင်စိုးကြီးဒီနေရာမှာမေးစရာရှိတာကဒတိုင်းကာဘူငွေကဘယ်ဟာရနိုင်မလဲပေါ့လေ။ဒီဒတိုင်းကာရေးအသုံးစီနဲ့ပတ်သက်လို့ကရှုပ်ထွေးမှုတွေရှိလာနိုင်ပါတယ်။လွှတ်တော်ရဲ့သဘောတူညီချက်မကျူပဲကာကွယ်ရေးဝန်ကြီးရဲ့တီးပြုချက်နဲ့စစ်တပ်ကရေးပေါ်စီမံခန့်ခွဲပြီးတော့ရှိပြီးသားအသုံးစီကိုပြန်ပြီးတော့ခွဲရန်ချတုံးလာနိုင်ပါတယ်လောလောဆယ်တော့အမေရိကန်စစ်တပ်အင်ဂျင်နီယာတက်ခွဲအတွက်မတုံးရသေးတဲ့ဗန္ဒာကြီးခွဲရန်တချို့ကိုအင်ဂျီရောကလေးလာစုံစမ်းနေတယ်လို့သတင်းတွေထွက်နေပါတယ်ပေါ်တိုရီကိုတက်ဆက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါပြည်နယ်တွေမှာတဘောဝဘီယန်နီယာတွေဂျုံလို့ရှိရင်အုံပြူကိုချထားတဲ့ခွဲရန်နေတဲ့ကငွေတွေကိုတတိုင်းအတွက်သုံးတာမျိုးတွေဖြစ်လာနိုင်တယ်ဆိုပြီးတော့သတင်းတွေမှာဖော်ပြကြတာပါဒီနေရာမှာရင်းနှောင်းကလည်းအမေရိကန်ပြည်ထောင်စုမှာဒီလိုရေးပေါ်စီမံချက်ဥပဒေတွေအသုံးပြုဘူးလားဆိုတာမေခွန်းထုတ်ကြတာဖြစ်လာပြန်ပါလေခင်ဗ
ျဒီလိုရေးပေါ်စီမံချက်ဥပဒေအသုံးပြုလားဆိုရင်တော့1989ခုနှစ်နောက်ပိုင်းအတိအကျကတော့ရေးပေါ်စီမံချက်ဥပဒေအတည်ပြုပြီးနောက်ပိုင်းပေါ့လေအဲဒီတော့ကအမေရိကန်ပြည်ထောင်စုမှာရေးပေါ်အခြေအနေတွေကြီးညာခဲ့ဘူးပါတယ် အီရန်နိုင်ငံတဟီရန်မြို့တော်ကအမေရိကန်တပ်ရုံးအသိမ်းပိုက်ခံရပြီးအမေရိကန်နိုင်ငံသားတွေတစားကမ်းဖြစ်အဖမ်းခံနေရတဲ့အချိန်အီရန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းထားဖို့အတွက်အရေးပေါ်အခြေအနေကိုသမ္မတဟောင်းဂျီမီကာတာလက်ထက်မှာကြေညာခဲ့တယ်လေ။နောက်ပိုင်းသမ္မတ60ဒီကြေညာချက်ကိုနှစ်စဉ်သက်တမ်းတိုးခဲ့ရပါတယ်။သမ္မတဟောင်းဘီလ်ကလင်တန်လက်ထက်1996ခုနှစ်တုန်းကလေကျူဘာကမ်းလွန်မှာအရက်ဖက်လေယာဉ်နှစင်းကိုကျူဘာစစ်တပ်ကပစ်ချခဲ့ပြီးတဲ့နောက်အရေးပေါ်စီမံချက်အုပ်တွေကိုကြေညာခဲ့ဘူးတယ်လေ။ဒီကြေညာချက်ကအခုထိအကျုံးဝင်နေစေဖြစ်ပါတယ်
ကျွန်တော်မှတ်မိသလောက်သမ္မတဟောင်းဂျော့ချ်ဒဘလူးဘုရှ်လက်ထက်2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ရပြီးစက်တင်ဘာ14ရက်နေ့မှာကြီးညာခဲ့တဲ့စစ်တပ်ကိုကြေကြေပြန့်ပြန့်စူးစီးစော်ခွင့်သမ္မတကိုအာဏာအနည်းနဲ့အရေးပေါ်စီမံချက်ဥပဒေလဲအဲ့ဒီတော့ကထုတ်ပြန်ခဲ့ပြီးတော့အခုအချိန်ထိအကျုံးဝင်နေစေပဲနော်
ဒါနဲ့ဆက်ဆက်ပြီးတော့ဘူသုဒ္ဓအနေနဲ့ပြောရမယ်ဆိုရင်အမေရိကန်ပြည်ထောင်စုမှာအခုအချိန်အထိအကျုံးဝင်နေစေကြေညာထားတဲ့အရေးပေါ်စီမံချက်ဥပဒေ28ခုရှိပါတယ်။အများစုဟာနိုင်ငံတကာနဲ့ပတ်သက်တဲ့အရေးပေါ်စီးပွားရေးလုပ်ပိုင်ခွင့်ဆိုင်ရာဥပဒေခေါင်းစဉ်အောက်မှာကြေညာခဲ့ကြတာလေ။နိုင်ငံညာရေးမူဝါဒနဲ့ပတ်သက်ပြီးတော့စီးပွားရေးအရာဒဏ်ခတ်တာတွေပြဋ္ဌာန်းဖို့သမ္မတကိုအနှင်းနဲ့အရေးပေါ်စီမံချက်ဥပဒေတွေလည်းဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အခုကြုံရတဲ့အခြေအနေကိုပြန်ကောက်မယ်ဆိုရင်တော့သမ္မတကအရေးပေါ်အခြေအနေကြေညာလိုက်တာနဲ့သူအနေနဲ့လွှတ်တော်ရဲ့ဒီဗျူချက်ပဲယူပဲသူသုံးချင်တဲ့တတိုင်းအတွက်ဘဏ္ဍာငွေကိုသုံးစွဲခွင့်ရနိုင်ပါတယ်။ဒါပေမဲ့လွှတ်တော်အတွင်းဒီကိစ္စမှာကန့်ကွက်မှုတွေရှိလာနိုင်ပါတယ်။တချို့ဥပဒေပညာရှင်တွေကြားမှာလည်းသမ္မတအနေနဲ့ဒီလိုအရေးပေါ်အခြေအနေကြီးညာမယ်လက်နက်ကင်တပ်ဖွဲ့တွေကိုညွှန်ကြားမယ်ဆိုရင်ရာဇဝတ်မှုကျူးလွန်ရရောက်မယ်ဆိုပြီးတော့သတိပေးရေးတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့လည်းတချို့ဥပဒေပညာရှင်တွေကတော့လက်ရှိအခြေခံဥပဒေပါလုပ်ပိုင်ခွင့်တွေအရသမ္မတထရန့်အနေနဲ့ကြီးညာပိုင်ခွင့်ရှိသလိုအသုံးစိတ်တွေကိုဝေခွဲချထားတာမျိုးခွင့်ပြုထားတယ်လို့လည်းရှင်းနေပြန်ပါတယ်ခင်ဗျ
ဟုတ်ပါတယ်ကိုသိန်းထိုင်ဦးကြီးဒီမှာကန့်ကွက်တဲ့သူတွေကဆိုရင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်ပြောတာကတော့သမ္မတအနေနဲ့အရေးပေါ်အခြေအနေကြီးညာဖို့လုပ်ပိုင်ခွင့်မရှိဘူးလို့ဆိုပါတယ်တခြားဒီမိုကရက်အမတ်အဒမ်စမစ်ကတော့သမ္မတအနေနဲ့ကြီးညာပိုင်ခွင့်ရှိတဲ့အကြောင်းပြောဆိုနေပြန်ပါတယ်ဒါပေမဲ့သမ္မတအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကအနှင်းထားတဲ့လုပ်ပိုင်ခွင့်တွေကိုကျော်ပြီးတော့လုပ်ခဲ့မယ်ဆိုလို့ရှိရင်တရားရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့အဒမ်စမစ်ကသတိပေးနေပါတယ်ကိုသိန်းထိုက်ဦးရေ
ဒေါကင်ဆိုးဝင်းနဲ့ဦးသိန်းထိုက်ဦးတို့ဆွေးနွေးတင်ပြထားတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့မြမရေးဆွေးနွေးကံမြမပြည်မပေးစာများပြည်ရင်းသတင်းသုံးသပ်ချက်နဲ့အထူးခြားဆံပြသတင်းများစတဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အစည်းအဝေးတွင်အဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုသားညုံကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်တော်စုမှာဆွေးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရန်နာထားရတဲ့ဖြစ်ဟာခုတနင်္ဂနွေနေ့မှာ23ရက်ထဲဝင်လာပြီဖြစ်လို့ပဲ။ဒါဟာဆိုရင်အမေရိကန်သမိုင်းမှာတော့ရက်အကြဆုံးဆွေးရလုပ်ငန်းတွေရန်နာထားရတဲ့ဖြစ်ရပါ။သမ္မတဒေါ်နယ်ထရန့်ကတော့ဒီမိုကရက်တီနဲ့သူ့ရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter အကောင့်ကနေပြီးတော့မှတ်ချက်တွေစနေအထိရေးနေပါတယ်။နေဆက်ရောတိုင်းပြည်ပြည်တွင်းမှာပါတိုင်းပြည်ရဲ့အခြေအနေကိုကူညီကယ်တင်နိုင်ဖို့ဒီမိုကရက်ခေါင်းဆောင်တွေကိုသူအင်ပြူတော်ကနေပြီးတော့စောင့်နေပါတယ်ဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချော့ချ်ရှူမာတို့ကိုမြေတက်ပြီးတော့ရေးခဲ့တာဖြစ်ပါတယ်။အရှိလေပိုင်းခီးစဉ်ထွက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးပေါမ်ပီယိုဟာအခုကာတာနိုင်ငံကိုဆက်ရောက်ပြီးတော့ကာတာနိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်။မနေ့တုန်းကတော့သူဟာတူရကီနဲ့အာရဗ်စော်ဘွားများပြည်တော်စုမှာရှိခဲ့ပါတယ်။ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းပြီးရင်တော့ဆီးရီးယားမှာရှိတဲ့ကလက်နက်ကင်တွေကိုဘယ်လိုအကောက်အွယ်ပေးမလဲဆိုတာအမေရိကန်နဲ့တူရကီကြားမှာသဘောတူညီချက်ရနိုင်မယ်သူယုံကြည်ထားတဲ့အကြောင်းတူရကီနိုင်ငံမှာရှိစဉ်ဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။လေဗနွန်နိုင်ငံတွင်းကနေပြီးတော့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ဖို့ရည်ရွယ်တဲ့ဟစ်စ်ဘူလာစစ်သွေးကြော်တွေရဲ့ဒီ6ခုမြောက်နဲ့အကြီးဆုံးမြောက်လှိုင်ကူတစ်ခုကိုအစ္စရေးကတွစ်ရှိပြီးတော့ဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်ဘက်ကကြေညာပါတယ်။အဲ့ဒီမြောက်လှိုင်ကူကိုလေဗနွန်အိမ်တလုံးအောင်မှာတွေ့ရှိပြီးတော့အဲ့ဒီကူဟာအစ္စရေးပိုင်နဲ့တကူဖောက်လုထားတာဖြစ်တယ်လို့အစ္စရေးစစ်ဖက်ပြောခွင့်ရသူကဒီကနေ့နေ့ကပြောဆိုခဲ့ပါတယ်။တချိန်ထဲမှာပဲအစ္စရေးအနေနဲ့ဆီးရီးယားနိုင်ငံတွင်းမကြာခင်တုန်းကလေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့ရမှာဒါဟာအီရန်လက်နက်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကပြောဆိုသွားပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7ဂျိုလူကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.